Israel တပ်တွေ Lebanon မှာရှိတဲ့ Hezbollah ပြစ်မှတ်တွေကိုလေကြောင်းကဆက်လက်တိုက်ခိုက်နေချိန်မှာတရုတ်နိုင်ငံကအကြီးအကျယ်တွေထုတ်ပြီးညီညာရေးအကျိုးဆောင်အခမ်းအနားပါဝင်ဆောင်ရွက်ဖို့ပုံမအထောက်လာတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်။ဒါပေမဲ့တရုတ်ရဲ့အထုတ်မှုကဘလောက်ထိရောက်နိုင်မလဲဆိုတာကတော့မသေချာဘူးလို့လည်းသုံးသပ်သူကဆိုပါတယ်။ Hezbollah ကောင်းဆောင် Nasrallah ကို Israel တို့လုတ်ကြံခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကြီးဝန်ကြီးဌာနကပဋိပက္ခအစီအမံလာမှာကိုစိုးရင်ကြောင်းနဲ့တဲ့ပတ်စလုံးအထူးသဖြင့်အစ္စရေးနိုင်ငံကိုအခြေအနေညင်သက်အောင်လှုပ်ဆောင်ဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။လေဗနွန်ရဲ့အချုပ်အခြာအာဏာနဲ့ညီညာရေးအပေါ်ထိပါတာကိုဆန့်ကျင်ပြီးအပြစ်မဲ့အရသားတွေကိုတိုက်ခိုက်နေတာဟာဒေသတွင်းအခြေအနေကိုပုံမတင်းမာလာအောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးပြောခွင့်ရသူကတင်းတွင်နေကပြောပါတယ်။ဒီတင်းမာမှုပြင်းထန်လာခြင်းဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်နဲ့လျော်ညီစွာကာဇာတိုက်ပွဲတွေကိုဖြစ်နိုင်သမျှအမြန်ဆုံးရဆက်ပြီးအစီအလေပိုင်းရဲ့တည်ငြိမ်ရေးနဲ့ညီညာရေးကိုအတက်တရွာအကာအကွယ်ပေးပဲဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံအစီအလေပိုင်းမှာကုန်သွယ်ရေးနဲ့သံတမန်ဆက်ဆံရေးကိုတိုးမြှင့်ဖို့ကြိုးပမ်းနေချိန်မကြာသေးမီကလာတဲ့အတွင်းမှာပဲပုံမအရေးကြီးတဲ့အခက်ကဏ္ဍကပါဝင်ဖို့လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။တရုတ်ဟာဂျမန်နဲ့တုန်းကလည်းပဲကာလာတရှိပြိုင်ဘက်တွေဖြစ်ခဲ့ရတဲ့အီရန်နဲ့ဆော်ဒီအရေဗျာနှစ်နိုင်ငံသံတမန်ပြန်လည်ဆက်ဆံရေးတည်ဆောက်ဖို့စဉ်းစားပြေးခဲ့ပါတယ်။